ဒါကြောင့်စာမေးပွဲမေးခွန်းနေလာခဲ့ခါမှာဝိပဿနာကမ္မဋ္ဌာန်းစမတ္တနာယုတ်ကိုပြောတာဝိပဿနာကမ္မဋ္ဌာန်းစီးပြန့်၍မရသောယုတ်လို့ပြောရင်အဲသူတို့ကဒီလိုစာမေးပွဲမှာဒီလိုကြီးလို့မမေးဘူးတဘာဝယုတ်ကိုရေတွက်ပါအတဘာဝယုတ်ကိုရေတွက်ပါလို့မေးချင်မှမေးမှာဒီလိုလေးလည်းမေးလားမမေးဘူးလားကံစိတ်ဥဒ္ဓဟာရအကြောင်းတရားတို့ကြောင့်ဖြစ်သောယုတ်ကိုရေတွက်ပါဆိုရင်နိဗ္ဗာန်ယုတ်ဆိုတာတိမဒီ78ပါးကိုရေတွက်တယ်နားလည်ပြီအဲ့တော့အဲ့ဒီဟာလေးနဲ့ပတ်သက်တဲ့အဓိပ္ပာယ်ဒီမှတ်စုစာအုပ်မှာပါပြီးသားဖြစ်ပါပြီဟုတ်ပြီနော်အဲ့တော့အခုကျမတို့78ပါးသောယုတ်ကိုကျမတို့သင်မယ်4 5 4 2 1 1 1ဒါအောင်ရအောင်ကြက်သွားဟုတ်ပြီနော်ဘယ်အထိသိရမလဲဒီကကြော်လဲဒါပဲဆိုရမယ်ဝိသုဒ္ဓိမဲ့ရောက်လဲဒီတိုင်းဆိုမှာပဲ78ပါးကိုရေတွက်ပါဆိုရင်4 5 4 2 1 1 1ပရမတ်ယုတ်တွေရေတွက်ပါလို့ပြောရင်ရောဒါပဲဟုတ်ပြီနော်နိဗ္ဗာန်ယုတ်တွေရေတွက်ပါဆိုလဲဒါပဲဟုတ်ပြီနော်4 5 4 1 1 1 1ပညာယုတ်တွေရေတွက်ပါ1 2 3 4ဒါအလွတ်ရက်နေကြနေရမယ်ကဲအဲ့ဒီမှာ4အကြောင်းစမယ်4ဆိုတာဒီဘာယုတ်လဲလို့ပြောရင်မဟာဘုတ်ယုတ်78ပါသောယုတ်ထဲမှာ4ဆိုသောအရေးအတွက်ရှိသောယုတ်သည်မဟာဘုတ်ယုတ်မဟာဘုတ်ဆိုတဲ့စကားလုံးသည်ပါဠိပြေမူရင်းကမဟာဘူတာမဟာဘူတာမဟာဘူတာဆိုတဲ့ပါဠိကနေမဟာဘုတ်ဆိုတာဖြစ်လာမဟာဆိုတာကြီးကျယ်တယ်ဆိုတဲ့အဓိပ္ပာယ်ကိုလည်းမဟာယူတယ်တဲ့ဟလားများပြားရင်လေမဟာဆိုရယ်မဟာကုသိုလ်ဆိုတဲ့စကားလုံးကြားခဲ့ဘူးတယ်မဟာဆိုတဲ့စကားလုံးဒီကြီးကျယ်ရင်လဲမဟာမြားပြားရင်လဲမဟာอยู่တဲ့နေရာမှာအခုမဟာကုသိုလ်ဆိုလို့ရှိရင်ကုသိုလ်တွေတဲကကြီးကျယ်တဲ့ကုသိုလ်လို့ယူလို့မရအောင်မဟာကုသိုလ်ဆိုတာမဟာကုသိုလ်ဟာ၈ပါးပဲရှိတာမဟာကုသိုလ်ကုသိုလ်တွေကိုစင်ချရင်မဟာကုသိုလ်ရှိတယ်ရူပကုသိုလ်ရှိတယ်အရူပကုသိုလ်ရှိတယ်လောကုတ္တရာကုသိုလ်ရှိလားမရှိဘူးလားကုသိုလ်တွေကိုယူတဲ့အခါအဲ့ဒီမှာမဟာကုသိုလ်ဒီ၈ရူပကုသိုလ်ဒီ၅အရူပကုသိုလ်ဒီ၄လောကုတ္တရာကုသိုလ်ဒီအကျဉ်း၄အကျဉ်း၄အကျဉ်း၄ဘယ်နဲ့၈လဲကုရေကတယုတ်မကြည့်ဘူးမနေ့ဖန်တွေ့မယ်နော်အဲ့တော့လောကုတ္တရာကုသိုလ်ဒီအကျဉ်း၄၈ဆိုတဲ့အတန်မထွက်ရတော့၄ဒါဆိုရင်ကြည့်မယ်ဆိုရင်မဟာဆိုတဲ့အဓိပ္ပာယ်ကြီးကျယ်တာရဲ့မြားပြားတာရဲ့ဆိုတဲ့နေရာမှာမဟာကုသိုလ်ဆိုတာဒီရူပအရူပလောကုတ္တရာတို့တဲ့ကြီးကျယ်လားမကြီးကျယ်ဘူးဒါဆိုရင်အဲ့ဒီမှာပါတဲ့မဟာကုသိုလ်တွေမှာပါတဲ့မဟာသည်ကြီးကျယ်ခြင်းမဟုတ်ဘဲနဲ့မြားပြားတယ်မြားပြားတော့အရေးအတွက်ကွာသူက၈ရူပက၅အရူပက၄လောကုတ္တရာကုသိုလ်အကျဉ်းက၄ဆိုတော့၄အလုံးထဲမှာသူကမြားလို့ရှေးဒါကြောင့်မြားပြားတယ်ကုသိုလ်ကိုမဟာကုသိုလ်ကြီးကျယ်တာမဟုတ်အခုမဟာတွေ့တိုင်းအဲ့ဒါကိုယ့်အကူလိုက်ကြည့်တော့ဟုတ်ပြီနော်အကမဟာပဏိတဆိုပါစို့နော်ဘွဲ့တစိတ်တော်ကြီးမရှိဘူးလားဟုတ်ပြီနော်အဲ့ဒါဆိုရင်အဲ့ဒီမှာပါတယ်မဟာဒီဘာဖြစ်မလဲပဏိတဆိုတာပညာရှိအကဆိုတာကြီးကျယ်တာအကြီးဆုံးကိုပြောနေကြီးတယ်အက္ခဆိုရရလေအက္ခမဟေတီမဟေတီဆိုတာပါလေမဂဇင်းပေါ့ဟုတ်လားမဟေတီလို့ပြောရေမဟေတီဆိုတာမျက်နှိုးအပ်တာကိုပြောတာဟုတ်ပြီနော်မျက်နှိုးအပ်တဲ့မိဖုရားတွေထဲမှာအက္ခမဟေတီမိဘရဲ့ခေါင်းကြီးဆိုရရအခါအတိတ်အူးဆိုရင်ပါလေအက္ခအက္ခမဟာပဏိတာဆိုရင်အကောင်အထိတ်အဟုဟုတ်လားအကောင်ထိတ်အဟုဟာလားများပြတဲ့ပညာရှိလားသူကြတော့ကြီးကျယ်တော်ဟုတ်ပြီနော်ဒါကြောင့်ပညာရှိတွေထဲမှာမှခေါင်းဆုံးပုဂ္ဂိုလ်ကြီးဟာလားကြီးကျယ်တဲ့ပညာရှိကြီးကိုအက္ခမဟာပန္ဓိတာဆိုရယ်ဘွဲ့တစိတ်တော်ပေးတာဟုတ်ပြီနော်ပညာလည်းမတော်ပဲချော်တဲ့လူကိုသွားပြီးအက္ခမဟာပန္ဓိတာခေါ်လို့မရအောင်ဟုတ်ပြီနော်သိထားဖို့အဲ့တော့ခုနေရမှာမဟာဘူတာဆိုတာလာပြီပေါ့အဲ့ဒီတော့ဒီနေရာမှာမဟာဒီဘာဖြစ်မလဲကြည့်ရဟုတ်ပြီနော်မြားပြားတာလို့ပြောရင်သူက၄ပဲရှိတာပဲမဟာဘုတ်ယုတ်ဆိုတာဘယ်နှပါပဲရှိရ၄ဖြစ်တဲ့အတွက်ကြောင့်မြားတာတော့သွားယူလို့မရဘူးဟုတ်လားဒါဆိုရင်မဟာဆိုတာဒီကြီးကျယ်တယ်ဆိုတာဒီမှာယူရဘုဒ္ဓဆိုတာတင်ရှားတယ်ဒ ဘာဆိုရင်မဟာဗုဒ္ဓဆိုတာကြီးကျယ်ထင်ရှားတယ်ဟုတ်ပြီနော်ကြီးကျယ်ထင်ရှားတဲ့ရုပ်ကြီးကိုမဟာဗုဒ္ဓရုပ်ပါဠိဖြစ်လိုက်တော့မဟာဘုတ်ရုပ်ဟုတ်ပြီနော်ဒါကြောင့်မဟာဘုတ်ရုပ်သည်ကြီးကျယ်ထင်ရှားတဲ့မဟာဘုတ်ရုပ်ကြီးသည်ဘယ်နှပါးရှိလဲဆိုရင်၄ပါးအဲ့ဒီ၄ပါးသည်ဘာတွေလဲလို့ကြည့်ရင်ပထဝီအာဘောတေဇောဝါယောအစင်တိုင်းကိုကြားရမှာအဲ့ဒါဒါပထဝီအာဘောတေဇောဝါယောဆိုအလွတ်ကိုကြားနေရမှာပထဝီသတိယနင်းတော့ဘာလဲမသိဘူးသတိယပြီးဝါယောအဲနောက်ပြီးတော့မှတေဇောနောက်တော့မှအာဘောရေးချင်တယ်လို့ရေးလို့များအစင်သွားရမယ်ပထဝီအာဘောတေဇောဝါယောဟုတ်ပြီနော်အဲ့တော့ဒီလေးပါသောရုပ်တို့သည်တဲ့ကြီးကျယ်ထင်ရှားတယ်ကြီးကျယ်ထင်ရှားလို့မဟာဘုအဲ့တော့ပထဝီဆိုတာဘာလဲမြေကြီးအာဘောဆိုတာရေတေဇောဆိုတာမိဝါယောဆိုတာလေလို့ဖြစ်မှားတယ်ဓမ္မမေဆိုအဲ့လိုပဲထင်နေတာဟုတ်အဲကြောင့်မှားတယ်ဒါကြောင့်ပထဝီဆိုတာဒီမာတဲ့သဘောပြော့တဲ့သဘောမာတဲ့သဘောပြော့တဲ့သဘောကိုပထဝီဟုတ်ပြီလားဒါမှမဟုတ်လို့ရှိရင်ဒီနေရာမှာကျန်းတဲ့သဘောနှုတ်တဲ့ချောတဲ့သဘောကိုလည်းပထဝီလေးတာကိုလည်းပထဝီပော့တာကိုလည်းပထဝီဆိုပထဝီဆိုတဲ့မာတဲ့သဘာဝမှာမှာသူ့ဘက်မှာထင်ရှားတာပြောရင်မာတာရဲ့ကျန်းတာရဲ့လေးတာသုံးခုရှိတယ်ကျက်ဆံမလို့ဘုဒ္ဓဓမ္မမိတ်ဆိုလို့မှတ်ထားမှာမာတာပြောတာတော်လောက်ပြီဒါပေမဲ့ပထဝီဆိုတာမာတာတစ်ခုတည်းပထဝီမဟုတ်ဘူးမာတာတွေ့တိုင်းပထဝီပထဝီကျန်းတာလည်းတွေ့ရောအခုဒီမှာဒါရေးဒီကော်စော်ကြီးကျန်းနေတယ်ကျန်းတာတွေ့တော့ဒါဘာမှန်းလည်းမသိဘူးဖြစ်နေမယ်ကျန်းရင်လည်းပထဝီသဘင်ကင်လိုက်လို့ကျန်းနေရောပထဝီသဘင်လေးကနူးညံ့နေရောပထဝီချောနေရောပထဝီရုပ်ကျန်းကြီးဆိုရင်ရောပထဝီရုပ်ချောချောလေးဆိုရင်ရောပထဝီသဘောပေါက်နေရမယ်နားလည်ပြီနော်အဲ့တော့လေးနေတော့ဘာကြီးမှမသိဘူးလေးရင်လဲပထဝီလမ်းလျှောက်ရင်လေးပေါ့နေရောပထဝီဝါခွန်းလေးပေါ့နေရောဝါခွန်းလေးပေါ့နေတာရောဟမ်ဝါခွန်းလေးပေါ့ပေါ့လေးဖြစ်နေရောဟဲ့ဝါခွန်းကမပေါ့ဘူးလားအေးလေပေါ့နေရောပထဝီပဲလေတန်ထုံးကြီးလေးနေရောအေးကွယ်ဟုတ်ပြီနော်ဒါကြောင့်ပထဝီမှာဆိုရင်မာလာတခုတည်းမှတ်နေမှာဆိုလို့မာလာလဲပထဝီကိုဓမ္မမေဆွေတွေနဲ့တော့တွေ့တော့မယ်ကျန်းတာလေပထဝီလေးတာလေပထဝီစန့်ကျင်ဘက်ပြောတော့မာရာရဲ့စန့်ကျင်ဘက်ကပျော့တယ်ပေါ့ကျန်းတာရဲ့စန့်ကျင်ဘက်ကချောတယ်ပေါ့လေးတာရဲ့စန့်ကျင်ဘက်ကပော့တယ်ပေါ့ဒါကဓမ္မမေဆွေတို့ဒီယုတ်ကတေချာနားလေမှာဝိပဿနာကမ္မထံရှုလို့ရတာလေဒါကြောင့်ပထဝီကိုရှုရင်မာကျန်းလေးဆိုတာရှိတယ်လို့ပျော့ချောပေါ်စားလဲရှိတယ်ဒါကြောင့်ကျမတို့ကတွေ့မာကျန်းလေးပျော့ချောပေါ်เนาะဒါကြောင့်မာကျန်းလေးဒီထင်ရှားပေါ်လွင်တဲ့အတွက်ကြောင့်ဂရုပထဝီလို့သုံးတယ်ကြားဘူးအောင်ပြောပြတာဂရုစားပါလေအာကြည့်တာလေအာကြည့်တာဂရုပထဝီဂရုကံလေကြားဘူးတယ်မှလားဓမ္မမေဆိုဂရုဆိုလေရေမျိုးချတာမဟုတ်ဘူးเนาะဂရုပထဝီဆိုတာသိထားမယ်ဂရုဆိုအလေးပြောတာဒါကြောင့်တွဲပြောတယ်လေအလေးဂရုပြုတယ်မပြောဘူးလားအလေးပြုတယ်လို့ရောပြောလို့မရအောင်လားအလေးပြုတယ်ဆိုအလေးတွေပဲပြုအပေါ့တွေမပြုဘူးပြောတာမဟုတ်ဘူးเนาะအလေးပြုတယ်ဆိုတဲ့ကအလေးဂရုပြုတယ်တူတူပဲဂရုဆိုပါလေအလေးပဲအလေးထားတာလေးတာလေးနဲ့တယ်ပေါ့ပေါ့ဆဆထားတာမဟုတ်ဘူးလေးလေးနဲ့နဲ့ဆိုအဲ့ဒါလေးလေးနဲ့နဲ့အာယုံဆိုင်ရင်ဂရုဆိုင်တယ်ပေါ့ဒါမှမဟုတ်ကျမတို့ကိုယ်မြင်မှာစကားဆိုဂယုဆိုင်တယ်ငါ့အောင်များဂယုမဆိုင်ဘူးကြည့်ရတော့ပေါ့ပြက်ပြက်နေတို့သုံးလားမသုံးလားအဲ့တော့ပေါ့တာပဲပြောပြောလေးတာပဲပြောပြောဒါပထဝီရဲ့တဘာဝဟုတ်ပြီနော်တော်ပြီဟောကြဟိုဘက်ဒီဘက်ဒီရှောက်ရောက်မယ်ဒါပြော့တာဆိုတာကြတော့လဟုလို့သုံးတယ်လဟုနော်နားလည်ဖို့ဒါကြုံလုံးပြောပြတာဒါကြောင့်ပထဝီဓာတ်ကိုလေးလာရင်ကရုပထဝီ3မျိုးရှိသလိုလဟုဆိုလဟုဆိုပေါ်ပါတာကို3တာလဟုပထဝီ4ပါ3မှာရှိမယ်ဟုတ်ပြီနော်ဒါကြောင့်မာကျန်းလေးပျော့ချောပေါ့ဒါကြောင့်မာလာတွေးရင်လဲပထဝီပျော့တာတွေးရင်လဲပထဝီကျန်းတာတွေးရင်လဲပထဝီ นูช่อราด้วยเลยปฐวีเลี้ยราด้วยเลยปฐวีปอราด้วยเลยปฐวีดีปฐวีโซดอยู่ดีเสียบ้าดอยู่เทมาปาลามาบ่าวละมหาบุญอยู่เลี้ยบ้าเรมาดับบ้าปาลามาบ่าวฮันนี่ปฐวีโซดอยู่ดับบ่ดีมิมิดับบ่ที่ช้าสิลามสิวละจีเรมิมิดับบ่าวสิเรด้วยจังดีปฐวีดีดับบ่าวอยู่เพย์ဟုတ်ပြီနော်အဲ့ဒီပထဝီဒီအပူအေးနဲ့တွေ့မာနေတာဒီအပူနဲ့တွေ့ပြော့သွားနိုင်တယ်ပြော့တာဒီအေးနဲ့တွေ့ဟုတ်ရဲ့လားဟုတ်တယ်နော်ကျန်းနေတာဒီလည်းအပူအေးတွေနဲ့တွေ့ချောသွားတာရှိတယ်လို့ချောနေတာလေးရလဲလေကျန်းကျန်းတန်းတန်းနေရာဒီဥဒုတွေကျန်းတာနေနဲ့တွေ့ကျန်းသွားတာရောမရှိဘူးလားလေးနေတာလေးမင်းနဲ့မြိုက်ဟုတ်လားမြေကြီးတုံးကြီးလေးလေးကြီးဟုတ်တယ်လားအိုးတွေဘာတွေလောက်တော့လဲလေးလေးကြီးမင်းလေးနဲ့လည်းဖုတ်ပေးလိုက်ရောမျိုးပေါ်ွားတာပဲမရှိဘူးလားအဲ့ဒီလိုမျိုးအပူအေးစားတာတွေနဲ့တွေ့ရင်ပြောင်းလဲဖောက်ပြန်တဲ့သဘာဝအောင်မရှိဘူးလားတွေ့ရင်အဲ့ဒါဒီလေရုပ်ပဲပေါ့ဒါတော်တော့ပါပဲအမြီးလေးပေးလိုက်တာဒါကြောင့်ဒါကဝိပဿနာကင်မထန်ရှုလို့ရဒါကြောင့်ပထဝီဆိုတဲ့သဘာဝသည်မာရာပြော့တာကျန်းတာလေးတာစသဖြင့်ဒီလိုရှိကြတယ်အာဘောရဲ့သဘာဝကဖွဲ့စည်းရဲ့ယိုစည်းတယ်ဖွဲ့စည်းရင်လဲအာဘောယိုစည်းရင်လဲအာဘောမှတ်စုထဲမှာပါပြီးသားဟုတ်ပြီနော်ဖွဲ့စည်းထားတယ်ယိုစည်းသွားတယ်ဒါကြောင့်ကျမတို့ရဲ့ခန္ဓာကိုယ်မှာအခုအချိန်မှာမျက်ရည်တွေတောက်ကျနေလားမျက်ရည်ဆိုတာဘယ်နားမှာရှိဘိုက်ထဲမှာပေါ့နော်မျက်ရည်ဘယ်နားမှာရှိဟင်အေးမျက်ရည်ဘယ်နားနေနေလဲတော့မသိဘူးဓမ္မမိတ်ဆွေတို့လည်းကျမတို့ပြူးမကြည့်နဲ့စောက်ထဲမှာလိုက်မချနဲ့ကိုယ့်မျက်ရည်ဘယ်နားမှာရှိတယ်လဲမျက်ရည်ဘယ်မှာရှိလဲမျက်လုံးရဲ့မျက်ရည်အိတ်ထဲမှာရှိမှာပေါ့မဟုတ်လားမဟုတ်လားမယူသေးစကားဆက်မေးဦးမယ်ကိုဓမ္မမိတ်ဆွေတွေကကျွမ်းတော့စီးတွေရောမရှိဘူးလားအခုစီးတွေမရှိဘူးလားဓမ္မမိတ်ဆွေမရှိဘူးစီးတွေဘယ်နားမှာရှိလဲစီးနေမှာရှိတယ်ပေါ့အခုအချိန်မှာယိုစီးကြနေလားမကြဘူးယိုစီးမကြနေဘာဖြစ်နေလဲပွင့်စီးနေတယ်ပေါ့အခုအချိန်မှာမျက်လုံးထဲမှာမျက်ရည်အိတ်ထဲမှာမျက်ရည်တွေရှိနေတာပဲဟုတ်လားနှာခေါင်းထဲမှာရောနှာရည်တွေရောမရှိနိုင်ဘူးလားပါဇက်ထဲမှာရောဟုတ်လားတတွေးတွေရှိနေမှာပေါ့ကိုယ်တော်မမေးစစ်တွေရေတွေအကုန်ပြောတော့တာပဲဟုတ်ပြီနော်ခန္ဓာကိုယ်ထဲမှာရောသွေးတွေရောမရှိသေးဘူးလားရှိနေတယ်ဒီအချိန်မှာသူတို့ဒီအရည်ဓာတ်တွေနော်သူတို့ဒီဘာသဘာဝရှိနေလဲဆိုအခုဖွဲ့စည်းအတောင်းမညီညွတ်လိုက်တဲ့အခါမှာမိကိုယ်လိုမျိုးအပူတွေတွေ့တဲ့အခါမျိုးတွေဟလာစားလိုက်တာငြူသည်ဆက်ဆက်အပူတွေစားရင်တော့၎င်းစိတ်တွေစင်းရင်လာရင်တော့၎င်းဖွဲ့စည်းနေတဲ့မျက်ရည်တွေယိုကြမလားဟုတ်လားဟုတ်လားဟုတ်တယ်နော်ဓမ္မမေးဆွေများစိတ်တွေမှာတောက်လန့်တုံလှုပ်လာရင်လေစိတ်အိမ်ထဲမှာနေတဲ့စီးတွေလည်းပတ်ကြလာတာတွေရောမရှိဘူးလားဒါဆိုရင်အာဘောဆိုတဲ့သဘာဝသည်ဖွဲ့စည်းရင်လည်းအာဘောယိုစည်းရင်လည်းအာဘောယိုစည်းမှအာဘောမထင်နဲ့ဖွဲ့ထားတာလေဒါကြောင့်အခုအချိန်မှာဟာလာကျမတို့အခြေအနေတွေကမျှတနေတော့မျက်လုံးထဲမှာလည်းသူ့ဟာသူမျက်ရည်တွေစိတ်တွေကချမ်းသာနေစိတ်စင်းရဲလိုက်တာနဲ့မျက်ရည်တွေပေါက်ပေါက်ပေါက်ကျလာတယ်ဟုတ်လားအပူအေးစတဲ့စန့်ကျင်ဘက်တွေနဲ့တွေ့ရင်ဆိုစိတ်ချမ်းသာရင်တစ်မျိုးစိတ်စင်းရဲသွားရင်တစ်မျိုးရာသီဥတုပေါ်မူတည်ပြီးတော့လေဒီတိုင်းသွားအောင်လားဒါကြောင့်အာဘောဆိုတာဒီပွဲစည်းခြင်းယူစည်းခြင်းတေဇောပူရင်လည်းတေဇောအေးရင်လည်းတေဇောအပူသောသဘောအေးသောသဘောတို့သည်တေဇောရဲ့သဘာဝဝါယောလှုပ်ရှားရင်လည်းဝါယောထောက်ကန်နေလည်းဝါယောဟိုဘက်ဒီဘက်လမ်းလျှောက်လို့ရနေတယ်ခေါင်းညှိလို့ရနေတယ်လက်ခါလို့ရနေတယ်ဒါတွေသည်ဝါယောဒီလိုပဲမမက်ရက်လို့ရတယ်မမက်ထိုင်လို့ရနေတာလေဝါယောပဲဒါကြောင့်ထောက်ကန်ထားရင်လည်းဝါယောလှုပ်ရှားနေရင်လည်းဝါယောဒါဆိုရင်ဒီယုတ်ဒီလေးပါသည်တရှိတွေရဲ့တန်တန်မာရောမရှိဘူးလားတမဲ့အရာဝတ္ထုအလောင်းကောင်ရေမြေတောတောင်တွေမှာလဲဒီတဘာဝရှိတဲ့အတွက်ကြောင့်တရှိမှာပဲကြည်ကြည်တမဲ့မှာပဲကြည်ကြည်ကြီးကျယ်ထင်ရှားတိလွယ်မြင်လွယ်တဲ့အတွက်ကြောင့်မဟာဘုတ်လို့ခေါ်ပါတယ်မဟာဘုဒ္ဓနားလည်ပြီနော်